မင်္ဂလာပါ ရင်တွင်းပုံရိပ်ဘဝပုံရိပ်ကန္တာမှပြန်လဲကြိုဆိုလိုက်ပါတယ်ဒီနေ့ဖော်ပြခြင်းတဲ့အကြောင်းအရာလေးကတော့ဒုက္ခအခက်ခဲတွေကြားမှာတက်တောင့်တက်တာဖြစ်ဖို့ဘယ်လိုနေရမလဲဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်လူတွေရဲ့သဘောတဘာဝကိုကြည့်ရင်ပြဿနာကြုံတွေ့လာတဲ့အခါအေးအေးဆေးဆေးဖြည့်ရှင်တတ်တဲ့သူရှိတယ်လို့လောလောလောလောနဲ့ပူပန်စိတ်တွေများပြီးဖြည့်ရှင်တတ်တဲ့သူတွေရှိတယ်ဆိုတာလေ့လာမိတယ်။တချို့ဆိုရင်ဘာပြဿနာမှမရှိဘူးလို့တောင်ထင်ရတဲ့သူမျိုးလည်းတွေ့ရတယ်။ဘလို့ပဲဖြစ်ဖြစ်ပါလူတိုင်းကတော့ဒုက္ခအခက်ခဲတွေကြားမှာတက်တောင့်တက်တာနဲ့ကြော်ဖြတ်ချင်ကြတဲ့သူတွေကြီးပါပဲ။ဒါကြောင့်ဒီနေ့ဒုက္ခအခက်ခဲပြဿနာကြားမှာတက်တောင့်တက်တာနဲ့ဘလို့ဖြစ်ရှင်းမလဲဘလို့နေရမလဲဆိုတော့မသွေးတဲ့နဲ့အသွေးတွေကိုမသွေးမိဖို့လိုပါတယ်အထူးသဖြင့်ကိုယ်စိတ်နှလုံးအတွက်ဘာအကျိုးမှမရှိရဲ့ပောက်ကရအသွေးမျိုးပဲဖြစ်ပါတယ်လူတိုင်းလူတိုင်းကအခြေအနေတိုင်းမှာပြဿနာရှိကြပါတယ်ဒါပေမဲ့အဲ့လိုပြဿနာတွေကြုံလာတဲ့အခါကိုယ်စိတ်ကိုတက်တာရရစေမဲ့ကောင်းတဲ့အရာတွေကိုရှာကြံပြီးသွေးဖို့လိုပါတယ်ကဘာပေါ်မှာရှိတဲ့လူသားတိုင်းကသူ့အကြောင်းနဲ့သူသူ့အရွယ်နဲ့သူအားလုံးကသူ့ပြဿနာသူ့အခက်ခဲနဲ့ကိုယ်စီရှိနေကြတာကြီးပဲဒါကြောင့်ဒီအတွက်စိတ်မပူပါနဲ့အချိန်တန်ရင်အားလုံးပြန်လဲပြေလဲသွားမှာမို့လို့ဒီအချိန်ကိုရောက်လာဖို့ဒီခံပြီးဆောင်ဖို့လိုပါတယ်ပြဿနာအခက်ခဲတွေဆိုးရွားနေရင်တောင်ဒီအခက်ခဲတွေကကျွန်ုပ်တို့ကိုတန်မာစေပြီးကျွန်ုပ်တို့ကိုပို့ပြီးတော်လာအောင်ထက်မြက်လာအောင်ဖြစ်စေပါတယ်ပြဿနာအခက်ခဲနဲ့ကြုံလာရင်စိတ်ခံစားချက်ကိုဦးစားပေးဖြေရှင်းတာမျိုးမဟုတ်ပဲအဖက်ဖက်ကနေကြည့်မြင်ပြီးအကျိုးနဲ့အကြောင်းနဲ့ဖြေရှင်းဖို့လိုပါတယ်ကို့အနားမှာကို့ကိုချစ်တဲ့သူရှိတယ်လို့မုန်းတဲ့သူလည်းရှိနေတတ်တဲ့အတွက်ကိုယ်ကိုချစ်တဲ့သူတွေရဲ့စကားကိုနားထောင်ပြီးမုန်းတဲ့သူတွေရဲ့စကားကိုနားထဲမထည့်ပါနဲ့ကောင်းတဲ့အရာတွေကိုအမြဲနှလုံးသားထဲမှာမျိုးစေ့ကြပါဒါမှကောင်းတဲ့အရာတွေကိုရိတ်သိမ်းရမှာဖြစ်ပါတယ်ကိုယ်ကိုအပြစ်လုပ်မိတဲ့သူတွေကိုခွင့်လွတ်ပေးပြီးကိုယ်ကိုလည်းအပြစ်ချီနှောင်ထားခဲ့မိတဲ့အရာတွေအတွက်ကိုယ်ကိုကိုခွင့်လွတ်ပြီးဒီအရာတွေကိုမေ့ပြစ်လိုက်ဖို့လိုပါတယ်နောက်တစ်ခုကတော့ကိုယ်အတွက်တီးတန့်အချိန်ဖယ်ထားပြီးတော့အနားယူပါစိတ်ငြိမ်သက်စေမယ့်အရာတွေကိုလှုပ်ဆောင်ပါဘုရားသခင်ကကောင်းတဲ့အရာတွေကိုလှူဆောင်တဲ့သူတွေကိုနှစ်သက်သဘောကျပြီးချီးမြှောက်တဲ့ဘုရားဖြစ်ပါတယ်ဘုရားသခင်ကကောင်းတဲ့အရာတွေကိုလှူဆောင်တဲ့သူတွေကိုနှစ်သက်သဘောကျပြီးချီးမြှောက်တဲ့ဘုရားဖြစ်တယ်ကောင်းတဲ့အမှုပြုတဲ့သူတွေကိုကောင်းချီးပေးတဲ့ဘုရားဖြစ်တယ်မတရားရောသူဆိုးရောသူတွေကိုဆုံးမသွန်သင်တဲ့ဘုရားလည်းဖြစ်တယ်ဒါကြောင့်ရှင်ရာကုတ်ခန်းကြီးတဲ့အငယ်ဆက်နှစ်မှာဖော်ပြထားတဲ့အတိုင်းစုံစမ်းနောက်ဆက်ချင်းတွေဒုက္ခအခက်ခဲပြဿနာတွေနဲ့ကြုံတဲ့အခါမှာကျွန်ုပ်တို့ကိုတီးခန့်ခြင်းကိုဖြစ်ပွားစေတဲ့အတွက်အဲ့ဒီအရာတွေကြုံလာတဲ့အခါအထက်မှာပြောပြထားတဲ့အကြောင်းအရာလေးတွေကိုဆင်ခြင်ပြီးအခက်ခဲကြားမှာတက်တောင့်တက်တာနဲ့နေနိုင်အောင်ဒီအကြောင်းအရာလေးနဲ့ဝေမျှလိုက်ပါရစေအားလုံးပေါ်ဘုရားသခင်ကောင်းချီးပေးပါစေ
Shine, shine, my, the shine, shine
ဝေါ်တော်ဖို့မှထုတ်ဝေတဲ့ခွန်အားပေးစာအုပ်ငယ်များကိုအခမဲ့မာယူဖတ်ရှုလိုပါကဖုန်းနံပါတ်39 985 298 533တို့ဆက်သွယ်နိုင်ပါ